Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2014ခုနှစ်အောက်တိုဘာလ24ရက်တောက်ကြနေမနေ့ဖက် VOA တန်လွှင့်အစီအစဉ်စတင်နေပါပြီ။လိုင်းဒိုမီတာ32 40နဲ့48တို့ကနေတိုက်ရိုက်ဖမ်းယူနှาศင်နိုင်ကြပါရဲ့ရှင်။ကျမခွာညိုပါအခုမနေ့အစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါဒီမနေ့ခင်းမှာကြားရမယ်ထူးခြားတဲ့နိုင်ငံတကာသတင်းတွေမှာဆိုလို့ရှိရင်ကနေဒါနိုင်ငံမှာစစ်သားကြောင်မင်းကပြစ်တက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ထောက်လန်းရေးနဲ့ဖမ်းဆီးထိန်းသိမ်းခွင့်အာဏာတွေပို့ပေးဖို့အတွက်ဝန်ကြီးချုပ်ကနေပြီးတော့ဂရုပြုလိုက်ပါတယ်ယူကရိန်းဝန်ကြီးချုပ်ကလည်းသူ့နိုင်ငံမှာတနင်္ဂနွေနေ့ကျင်းပမဲ့ရွေးကောက်ပွဲကိုရုရှားနိုင်ငံကနှောက်ယှက်ကောင်းနှောက်ယှက်နိုင်မယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ဘရက်ဆဲမှာကျင်းပနေတဲ့ EU ခေါင်းဆောင်တွေကအီဘိုလာဆေးဝါးထုတ်လုပ်နေရမှာအသုံးပြုအတွက်အမေရိကန်ဒေါ်လာ30တန်းပေးဖို့အတွက်သဘောတူလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်အခုမနက်နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့အရင်ဆုံးအရက်ဆော်ဘွားများပြည်တော်စုမှတွားရောက်လှုပ်လှုပ်ကြတဲ့အိမ်ကူအလုတ်သမားတွေအကြောင်းလူခွင့်ရေးဆိုင်ရာအစီရင်ခံစာတစ်စောင်ကိုအခြေခံပြောပြပေးဖို့ရှိပြီးဘူကျော်အောင်ဆန်းအကြောင်းမှတ်တမ်းရုပ်ရှင်နှစ်တရာပြည့်မွေနေ့အမီဘာကြောင့်ပြန့်ချီဖို့နောက်ကျနေတာပါလေတခါချင်းပြည်နယ်မှာထုတ်ဝေတဲ့တိုင်းရင်းသားဘာသာနဲ့သတင်းစာဆောင်တွေပိတ်ပင်ခံရတာကိုကန့်ကွက်သွားမယ့်အကြောင်းနဲ့ပတ်သက်လို့တော့
local media တွေကိုသူတို့အားပေးတဲ့အပိုင်းကိုသူတို့ဆွေးနွေးကနေပြီးတော့ပိတ်ပင်စာရှိတဲ့ဟာကချင်းပါတယ်နဲ့
ချင်းမျိုးသားပါတီအတွင်းရေးမှုပြောပြသွားတာကိုလည်းနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ဒေါခင်မျိုးသက်တို့ကကြေညာပေးကြပါဦးမယ်ရှင်
ကနေဒါနိုင်ငံမှာတနတ်သမားတယောက်ကစစ်သားတယောက်ကိုတနတ်နဲ့ပြစ်တက်ပြီးပါလီမန်အဆောက်အုံအတွင်းကိုဝင်ပြေးခဲ့တဲ့ဖြစ်ရပွားခဲ့ပြီးတဲ့နောက်တနေ့မှာလူညိုကြီးတပ်ဖွဲ့တွေအနေနဲ့စုံစမ်းထုတ်လွှင့်ရေးနဲ့ဖမ်းဆီးထိန်းသိမ်းပိုင်ခွင့်အာဏာတွေတိုးမြှင့်ပေးဖို့အတွက်ဝန်ကြီးချုပ်စတက်ဖင်ဟာပါကကြေညာလိုက်ပါတယ်တနတ်သမားဘယ်နေရာမှာတည်ဆုံနေဆိုတာနဲ့ပတ်သက်ပြီးကြာသပတေးနေ့လွှတ်တော်ကိုပြောကြားရမှာမစ္စတာဟာပါကပေးအပ်မဲ့အစွန်းရောက်ချင်းချောက်မှုတွေကိုတုံ့ပြန်ဆောင်ရွက်နိုင်မှုအတွက်လွှတ်တော်အနေနဲ့တွတ်တွတ်လဲ့လဲ့လှုပ်ဆောင်ပေးဖို့တိုက်တွန်းလိုက်ပါတယ်အခုတိုက်ခိုက်မှုကကနေဒါနိုင်ငံသားတွေကြားအထိတ်တလန့်ဖြစ်သွားစေအောင်လုပ်လိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်ဒါပေမဲ့သူ့နိုင်ငံအနေနဲ့ကြောက်ရွံ့တုန်လှုပ်သွားတာမျိုးမရှိဘူးလို့လည်းမစ္စတာဟာပါကပြောခဲ့ပါတယ်ကနေဒါဥပဒေပြုလွှတ်တော်အမတ်တွေဟာဗိုလ်ထုနေတွေကပြစ်ဒဏ်ခံခဲ့ရတဲ့တက်ကြွကြီးကီဗင်ဗစ်တာကိုမတ်တပ်ရက်ပြီးတော့ဂုံပြုခဲ့ကြပါတယ်သူဟာလွှတ်တော်အနီးမှာရှိတဲ့စစ်ပွဲအထိတ်မှရင်ပင်ကိုဂုံပြုဆောင်ရှောက်မှုတာဝန်ကျနေစဉ်မှာပြစ်ဒဏ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS Islamic ဆက်သွေးကြော်တွေကိုအမေရိကန်ပြည်ထောင်စုကဝင်ဟင်ကနေဆက်လက်ဘုံကျဲတိုက်ခိုက်နေပြီးနောက်ထပ်တိုက်ခိုက်မှု15ခုကိုလှုပ်ဆောင်ခဲ့ပါတယ်။အီရန်မှာမနေ့ကလေကြောင်းတိုက်ခိုက်မှု9ချိန်တန်တန်လှုပ်ဆောင်ခဲ့တယ်လို့အမေရိကန်စစ်တပ်ကကြေညာပရင်းနေမှာပြောကြားခဲ့ပြီး4ချိန်ကမိုဆိုးရေကာတာနာမှာလှုပ်ရှားနေတဲ့တဘုံတွေကိုအထိနာစေခဲ့တယ်လို့3ချိန်ကတော့ဖလူဂျာတောင်ဘက်ကဆက်သွေးကြော်ရဲ့စခန်းတွေကိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တစ်ချိန်ထဲမှာပဲဆီးရီးယားနိုင်ငံကပြင်းမှတ်6ခုကိုထိမှန်ခဲ့ပြီးတူရကီနယ်စပ်က IS Islamic ဆက်သွေးကြော်တွေနဲ့ကတ်စတေနေမီထိန်းချုပ်နိုင်မှုအတွက်သတင်းပတ်ပေါင်းများစွာတိုက်ပွဲတွေဖြစ်နေတဲ့ကိုဘာနီမျိုးကလေးနာမှာ၄ခုထိမှန်ခဲ့တာလို့ American စစ်တပ်ကပြောပါတယ်။ကိုဘာနီမျိုးစီကပောက်ကွဲမှုတွေကနေမိဂိုလုံးမဲကြီးတွေကိုတွေ့နေရပါတယ်။အခု American ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့် Syria မှာလူပေါင်း933ယောက်သေဆုံးခဲ့ရပြီးအများစုဟာ IS Islamic ဆက်သွေးကြော်တွေနဲ့ Al-Qaeda နဲ့ဆက်နွယ်နေတဲ့နူစရာတပ်ဦးကဖြစ်တယ်လို့ Syria အရေးလှုပ်ရှားသူတွေကပြောပါတယ်ဗြိတိရှ်အခြေစိုက် Syria လူခွင့်ရေးစောင့်ကြည့်အဖွဲ့ကတော့တေဆုံးသွားသူတွေထဲမှာ IS Islamic ဆက်သွေးကြော်464ယောက်နဲ့အရသား32ဦးပါဝင်တယ်လို့ဆိုပါတယ
်ယူကရိန်းဝန်ကြီးချုပ်ကတနင်္ဂနွေနေ့သူ့နိုင်ငံမှာပြုလုပ်မဲ့ရွေးကောက်ပွဲကိုရုရှားနိုင်ငံကနှောက်ယှက်ဖို့စူးစမ်းကောင်းစူးစမ်းလိမ့်မယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်သူ့ရဲ့အခေါ်ဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်ပွားစေရအောင်အပြည့်အဝကာကွယ်ဟန်တားဖို့အတွက်လုံခြုံရေးတပ်ဖွဲ့တွေကိုအမိန့်ပေးထားတယ်လို့လည်းဆိုပါတယ်။ KF မြို့တော်မှာထိတ်တန့်လုံခြုံရေးအရာရှိတွေရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေနဲ့ကြာသာပတေးနေ့မှာတွေ့ဆုံပြီးတဲ့နောက်ဝန်ကြီးချုပ်အာဆန်နီယတ်ဆန်ယုတ်ကာအခုလိုမှတ်ချက်ပေးပြောဆိုလိုက်တာပါ။ဒီလိုသတိပေးစကားပြောဆိုတဲ့အပေါ်ရုရှားအစိုးရဘက်ကတော့ဘာမှတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။ရွေးပောက်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ယူကရိန်းပြည်ထောင်စုဝန်ကြီးအာဆန်အဗာကော့ဖ်ကလည်းတနင်္ဂနွေနေ့မှာလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင် 8,200 ချထားမှဖြစ်ပြီးတော့အဲ့ဒီထက်က 6,000 ဟာ မဲယုံတွေမှာဓာတ်ရိုက်တာဝန်ချထားမှာဖြစ်တယ်လို့လည်းပြောပါတယ်။တစ်ဆက်ထဲမှာပဲရွေးကောက်ပွဲမတမာမှုလို့ဆွဆွဲထားတဲ့ရာဇဝတ်မှုပေါင်း200ကျော်အမှုဖွင့်ထားတယ်လို့လည်းသူကပြောဆိုပါတယ်။တနင်္ဂနွေနေ့ကျင်းပမဲ့ရွေးကောက်ပွဲဟာပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းရုရှားဘက်ရင်းနဲ့သမ္မတဗစ်တာယန်နူကိုဗစ်ပြုတ်ကျသွားခဲ့ပြီးနောက်ပိုင်းမှာပထမအဦးဆုံးပြန်လည်ကျင်းပတဲ့ပါလီမန်ရွေးကောက်ပွဲလည်းဖြစ်ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကတည်ငြိမ်မှုမရှိတဲ့ Baluchistan ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးလူပေါင်းဒဒါဇင်လောက်သေဆုံးခဲ့ရပါတယ်။ပြည်နယ်ရဲ့မြို့တော်ကက်တာမှာကျတဲ့ပရင်းတွေကဘတ်စကားပေါ်မှာရှိတဲ့ Shia Muslim Hazara တိုင်းဒေသ၈ဦးကိုတနတ်သမားတွေကပြစ်ခတ်တပ်ဖြတ်ခဲ့တာပါ။တနတ်သမား၄ယောက်ဟာမော်တော်ဆိုင်ကယ်နဲ့ရောက်ခဲ့လာတာကြတာဖြစ်ပြီးဟင်းသီးဟင်းရွက်ရောင်းတဲ့ကက်တာဇီးကလာသူတွေကိုအခုလိုပြစ်တက်ခဲ့တာလို့ရဲကပြောပါတယ်။အခုလိုပြစ်ခတ်မှုအတွက်ဘဲဖွဲ့ကလှုပ်ဆောင်နေဆိုတာကုတိမသိရသေးပေမဲ့အခုလိုဟာဇရာလူနည်းစုတွေဟာပါကစ္စတန်နိုင်ငံထဲမှာမကြာခဏအကြမ်းဖက်တာခံရလေရှိပါတယ်။နောက်ပိုင်းမှာအဲ့ဒီမျိုးတွေမှာပဲအသေးခံဘုံခွဲသမားတူကကြီးကကားတစီနာမှာဘုံဖောက်ခွဲတဲ့အတွက်တဝူးတေဆုံးပြီးအများပြဒဏ်ရာရခဲ့ပါတယ်။အဲ့ဒီကားထဲမှာလူလူစုဝေးပွဲကနေပြန်လာတဲ့တာလီဘန်တွေနဲ့ဆက်နွယ်နေတဲ့ဂျမက်အိုလီမာအီအစ္စလမ်ပါတီခေါင်းဆောင်မနူလာဖဇူလာရမန်လိုက်ပါလာပေမဲ့သူကိုတော့ထိခိုက်ဒဏ်ရာရမှုမရှိခဲ့ပါဘူး။
UAE American တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တံမြန်မာပိုင်းအစီအစဉ်ကတောက်ကြလီနနခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အီဘိုလာရောဂါတိုက်ဖျက်ရေးအတွက်အီဘိုလာဗိုင်းရပ်စ်ပိုးနှိမ်နင်းတဲ့ဆေးဝါးရှာဖွေဖို့နဲ့စံတက်ရေးသုတေသနအတွက် EU ဥရောပသမဂ္ဂခေါင်းဆောင်တွေရဲ့ Brussels အစည်းအဝေးကနေအမေရိကန်ဒေါ်လာ30တန်းချမှတ်ပေးလိုက်ပါတယ်။ဒါအပြင်အီဘိုလာရောဂါတိုက်ဖျက်ရေးကိုတာဝန်ယူလှုပ်ဆောင်ဖို့အတွက် EU ရဲ့လူသားချင်းစာနာမှုဆိုင်ရာကော်မရှင်နာကိုခန့်အပ်လိုက်ကြောင်းလည်းကြီးညာခဲ့ပါတယ်။အမေရိကန်ပြည်တော်စုမှာတော့အနောက်အာဖရိကကနေနယူးယောက်မြို့ကိုမကြာခင်ကပြန်ပြီးတော့ရောက်ရှိလာတဲ့ကျန်းမာရေးဝန်ထမ်းတယောက်ဟာအပြင်းပြပြီးတော့အော့အန်နာကြောင့်ဆေးရုံကိုအများဆုံးပို့ဆောင်ထားရပါတယ်။ဒီလူနာဟာအနောက်အာဖရိကမှာအီဘိုလာရောဂါကူးစက်ပြန့်ပွားမှုဖြစ်နေတဲ့နိုင်ငံတွေကတနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လို့နယ်စည်းမခြားဆရာဝန်များအဖွဲ့ကပြောဆိုပါတယ်။ဒါပေမဲ့ဒီလူဟာဘယ်သူဘယ်ဘွားဖြစ်တယ်ဘယ်နိုင်ငံမှာတာဝန်ကျခဲ့တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အဲ့ဒီအဖွဲ့ကလူနာကိုBellevue Hospital ကိုပို့ဆောင်ပေးခဲ့တဲ့နယူးယောက်ကကျန်းမာရေးဝန်ထမ်းတွေကိုအကြောင်းကြားခဲ့တာလို့ဆိုပါတယ်။ Ebola ရောဂါဟာအနောက်အာဖရိကမှာရှိတဲ့ Liberia, Sierra Leone နဲ့ Guinea နိုင်ငံတွေမှာအဓိကဖြစ်ပွားနေတာပါ။ဒီတော်တွင်မြောက်ကိုရီးယားနိုင်ငံက Ebola virus ပိုးပြန့်ပွားကူးစက်မှာကိုစိုးရိမ်နေတဲ့အတွက်ဒီကနေ့ကစပြီးတော့နိုင်ငံသားတွေကိုသူ့နိုင်ငံအတွင်းပေးမဝင်တော့ဘူးလို့ခီးသွွားကုမ္ပဏီတွေကပြောဆိုပါတယ်။နောက်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့မာလီနိုင်ငံကလည်းသူ့နိုင်ငံအတွင်းမှာပထမဦးဆုံးအီဘိုလာရောဂါဖြစ်ပွားမှုတစ်ခုစတင်တွေ့ရှိထားတယ်လို့ပြောဆိုလိုက်ပါရခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖြစ်ပွားတဲ့1982ခုနှစ်စစ်ပွဲအတွင်းရက်စက်မှုလောက်ရတွေကိုကြိုးကင်သူဖြစ်နေနှစ်ပေါင်း90ထောင်နန်းချမှတ်တာခံနေရတဲ့နိုင်ငံအကြီးဆုံးအစ္စလာမိတ်ပါတီခေါင်းဆောင်ဟောင်းဂူလမ်အဇမ်ဟာတေဆုံးသွားပြီဖြစ်ပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့စစ်ပွဲတုန်းကအဇမ်ဟာဂျမတ်အီအစ္စလာမစ်ပါတီခေါင်းဆောင်ဖြစ်ပြီးနောက်ပိုင်းမှာဘာသာရေးခေါင်းဆောင်တယောက်ဖြစ်နေဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံရေးမှာအဓိကလှုပ်ရှားခဲ့သူဖြစ်ပါတယ်။သူဟာကျက်တဲ့ပရင်းတွေကမြို့တော်ဒက်ကာကဆေးုံမှာနှလုံးရောဂါနဲ့တေဆုံးသွားခဲ့တာပါ။ပါကစ္စတန်လက်ရောက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံလွတ်မြောက်ရေးအတွက်ဆင်နွှဲခဲ့တဲ့စစ်ပွဲအတွင်းလူသားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုအပါအဝင်စစ်ရာဇဝတ်မှုပြစ်မှုငါးမှုမှာပါဝင်ခဲ့တာထင်ရှားတဲ့အတွက်မနစ်တုန်းကသူ့ကိုအပြစ်ပေးခဲ့တာဖြစ်ပါတယ်။အစိုးရရှေ့နေတွေကသူ့ကိုနာဇီခေါင်းဆောင်အဒော့ဖ်ဟစ်တလာနဲ့နှိုင်းယှဉ်ပြီးတေရန်ပြစ်ဒဏ်အထိပေးဖို့အတွက်တောင်းဆိုခဲ့ပေမဲ့သူ့ရဲ့အသက်အရွယ်ကထောင်ဒဏ်ပြစ်ဒဏ်သာချမှတ်ခဲ့တာဖြစ်ပါတယ်။သူကတော့အခုလိုအပြစ်ပေးတာဟာနိုင်ငံရေးလှုပ်ရှားတာဖြစ်ပြီးသူပြစ်မှုမကျူးလွန်ခဲ့ဘူးလို့ညင်းဆိုခဲ့ပါတယ
်။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတအသစ်ဂျိုကိုဝီဒိုဒိုရဲ့သမီးဖြစ်သူကပုံမှန်ကျင်းပလေးရှိတဲ့အစိုးရဝန်ထမ်းအလုပ်အတွက်စစ်ဆေးတဲ့စာမေးပွဲကိုတာမန်နိုင်ငံသားတယောက်နီးတူဝင်ရောက်ဖြေဆူခဲ့ပါတယ်။ပုံမှန်အားဖြင့်နိုင်ငံခေါင်းဆောင်တွေရဲ့အကြီးအကဲတွေရဲ့မိသားစုတွေအနေနဲ့အထူးအခွင့်အရေးခံစားခွင့်ပေးလေးရှိတာကိုသမ္မတသမီးကညင်းပယ်လိုက်တာဖြစ်ပါတယ်။ KNAU ဟာကြာသပတေးနေ့ဆိုလိုမြို့မှာကျင်းပခဲ့တဲ့အဲ့ဒီအစည်းအဝေးကို အဲ့ဒီဆာမီဝဲကိုတခြားဖြည့်ဆို့သူ6000ကျော်နဲ့အတူဖြည့်ဆို့ခဲ့တာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်လိုက်တဲ့အတွက်အင်ဒိုနီးရှားတနိုင်ငံလုံးလှုပ်လှုပ်ခတ်ခတ်ဖြစ်သွားခဲ့တယ်လို့ဆိုပါတယ်။ဘာကြောင့်လဲဆိုတော့အင်ဒိုနီးရှားနိုင်ငံမှာအခရီးလိုက်စားမှုတွေဆွေမျိုးနဲ့တိုင်ဝမ်ကောင်းစားရေးပြဿနာတွေအပြင်နိုင်ငံခေါင်းဆောင်တွေရဲ့တာသမီတွေအတွက်မကြာခဏဆိုသလိုအထူးခွင့်ရေးတွေပေးရလိမ့်ရှိပါတယ်။နိုင်ငံမှာဖြစ်ပွားနေတဲ့အကျင့်ပြက်ခြားစားမှုပြဿနာကိုဖြေရှင်းမယ်ဆိုပြီးတော့မဲဆွယ်ပွဲမှာဂတိပေးခဲ့တဲ့သူမရဲ့ဖခင်သမရယာသူလက်ခံပြီးသတင်းတစ်ပတ်မကြာသေးခင်အတွင်းမှာအခုဖြစ်ရထွက်ပေါ်လာတာပါ။အခုသတင်းပတ်အတွင်းဂျိုကိုဝီလို့လူသိများတဲ့သမရဝီဒိုဒိုဟာအမျိုးသားအကျင့်ပြက်ခြားစားမှုစောင့်ကြည့်ရေးအဖွဲ့နဲ့သူ့အစိုးရအဖွဲ့ဝင်ဖြစ်နိုင်ခြေရှိသူတွေကိုစီစစ်မယ်လို့ဆိုပါတယ်။ဒါဟာအရင်တော့တခါမှမကြားခဲ့ဘူးတဲ့လို့ရလည်းဖြစ်ပါတယ်ခင်ဗျာ
။လူခန္ဓာကိုယ်တွေကတခြားကလစီတွေကိုမထိခဲ့စေပဲကင်ဆာကလစီတွေကိုတတ်ဖြစ်ဖို့အတွက်အသုံးပြုနိုင်တဲ့ virus ပိုးတမျိုးကိုရှာဖွေတွေ့ရှိပြီးစမ်းသပ်နေပါတယ်လို့တရုတ်သိပ္ပံပညာရှင်အဖွဲ့တစ်ဖွဲ့ကပြောကြားလိုက်ပါတယ်။
2014ခုနှစ်အောက်တိုဘာလ22ရက်24ရက်တောက်ကြနေမနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆာမိုဝေနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါ။ VOA American တန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုအခုအင်တာနက်စာမျက်နှာကနေပြီးတော့လည်းဖမ်းယူနိုင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ radio အစီအစဉ်နဲ့တကား TV နေ့စဉ်သတင်းလွှာရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေတကား video သတင်းဆောင်ပါတွေကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။မကြခင်မှာမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အခုရင်ဆုံးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်နဲ့စတင်ပြစီရှင်။အာရဗ်စော်ဘွားများပြည်ထောင်စု UAE မှာအိမ်တွင်းအလုပ်သမားတွေအဖြစ်တွားရောက်အလုပ်လုပ်နေကြသူတွေဟာရိုက်နှက်မှုခေါင်းမုံဖြတ်မှုနဲ့ဂျောင်းပိတ်ပြီးအတင်းအဓမ္မအလုပ်စီခိုင်းခံရမှုတွေကိုခံနေကြရတဲ့အကြောင်းလူခွင့်ရေးဆောင်ကြီးရဲ့အဖွဲ့ကြီး HRW ကကြာသာပတင်းနေ့မှာအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။အရှိလေပိုင်းမှာလာရောက်လှုပ်လှုပ်နေကြသူတွေရဲ့အခြေအနေဟာအလွန်တနာစရာကောင်းတဲ့အကြောင်းလိလာတုံသက်သူတွေပြောနေကြတာကိုတော့လန်ဒန်ကနေ VOA သတင်းတောက်ဆလတ်ဟန်နစီကသတင်းပေးပို့ထားတာကိုပြောပြပေးသွားမှာပ
ါ Sabinya sa akin na kasi nagreklamo ako madam walang pagkain
ဟာ UAE မှာအိမ်အခုဖြစ်လှုပ်လှုပ်ခဲ့မှုတဲ့ဖိလစ်ပိုင်သူ Marilee Brewer ကသူ့အတွက်ဘာမှစားစရာမရှိတဲ့အကြောင်းအရှင်အမျိုးသမီးကိုပြောတဲ့အခါမှာအရှင်ကမင်းကိုငါတို့ကဝယ်ထားတာဒါကြောင့်မင်းဘာမှပြောပိုင်ခွင့်မရှိဘူးလို့ပြန်ပြောခဲ့တဲ့အကြောင်းသူကဖိလစ်ပိုင်စကားနဲ့ပြောသွားခဲ့တာပါ HRW ရဲ့ကြာသာပတင်းနေ့ထုတ်အစီရင်ခံစာမှာ UAE ကအိမ်အကူအလုပ်သမားတွေအပေါ်နှိပ်စက်ညှဉ်းပန်းမှုတွေနဲ့ပတ်သက်တဲ့သက်သေမှတ်တမ်းတွေကိုထုတ်ပြန်ထားပါတယ် UAE မှာအများဆုံးလာရောက်အလုပ်လုပ်ကြတာကတော့အာဖရိကနဲ့အာရှတိုက်ဖက်ကဖြစ်ကြပါတယ် UAE မှာအလုပ်လုပ်ကြတဲ့အမျိုးသမီးတွေဟာအဲ့ဒီနိုင်ငံအတွင်းသူတို့အခြေအနေဘယ်လိုရှိမလဲဆိုတာကိုမသိကြဘူးလို့ HRW ကရော့ဒနာဘီဂမ်ကပြောပါတယ
် Tens of thousands of women every single year migrate to the United Arab Emirates
They say အမျိုးသမီးတွေထောင်ထဲချီပြီးတော့ UAE မှာအလုပ်လုပ်ကြဖို့နှစ်ဆင်းနှစ်တိုင်ရောက်လာနေကြတာပါသူတို့ကမိသားစုနဲ့သူတို့ရဲ့ကလေးတွေကိုနှုတ်ဆက်ထွက်ခွာချိန်မှာမိသားစုနောင်ရေးအတွက်ပြည်စုံအောင်လို့ထောက်ပံ့နိုင်မယ်ဝင်ငွေရလိမ့်မယ်လို့မျှော်လင့်ထားခဲ့ကြတာလေဒါမှမဟုတ်ဝင်ငွေကောင်းဖို့ဒါမှမဟုတ်ရေလုပ်ငန်းဝင်အခြေအနေတာတာရာရာရှိဖို့ဆိုတာကတော့သူတို့မှာဘာအာမခံချက်မှရှိတာမဟုတ်ပါဘူး
အိမ်ကူအလုပ်သမားတွေဟာသူတို့ကိုလှုပ်အားကမပေးဘဲနဲ့ခိုင်းခံခဲ့ကြရတဲ့အကြောင်းအနားယူချိန်လည်းမပေးတဲ့အကြောင်းအလုပ်ရှင်တွေရဲ့အိမ်တွေထဲမှာပဲပိတ်လောင်ခံထားခဲ့ကြရတဲ့အကြောင်းနဲ့အလုပ်ချိန်ဟာလည်းတစ်နေ့ကို21နာရီလောက်ရှိတယ်လို့ပြောကြပါတယ်။ဒါအပြင်စားစရာလည်းမပေးဘဲစိတ်ပိုင်းရုပ်ပိုင်းနဲ့လိမ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းမှုတွေရှိနေတဲ့အကြောင်းကိုလည်းသူတို့ကပြောပြခဲ့ကြပါတယ်။အလုပ်ရှင်တွေကသူတို့ကိုတရိတ်ဆန်လိုပဲဆက်ဆံခဲ့ကြတယ်လို့လည်းအတော်များများကပြောပြခဲ့ကြတာပါ။ကာဖာလာလို့ခေါ်တဲ့ UAE ရဲ့ပြည်ဝင်ခွင့်ဗီဇာစနစ်ကိုမပြောင်းလဲသေးရတော့အိမ်အကူအလုပ်သမားတွေရဲ့လုပ်ငန်းခွင့်ရပိုင်ခွင့်အခြေအနေလဲတိုးတက်လာမှာမဟုတ်ဘူးလို့ HRW ကပြောပါတယ်။ကာဖာလာစနစ်အရ UAE မှာအလုပ်လုပ်ကြမဲ့ကြာပန်းအလုပ်သမားတွေအနေနဲ့သူတို့ရဲ့ပြည်ဝင်ခွင့်နဲ့တရားဝင်နေထိုင်ခွင့်အတွက်အာမခံမဲ့သူတယောက်ရှိဖို့လိုအပ်ပါတယ်။အဲ့ဒီစနစ်အရအလုပ်သမားတွေဟာသူတို့ရဲ့စာချုပ်သက်တမ်းမကုန်ခင်သူတို့ကိုခေါ်ထားတဲ့သူစီကခွင့်ပြုချက်မရဘဲနဲ့အလုပ်တစ်တခုကိုဘလို့မှမပြောင်းနိုင်ပါဘူး။ဒါကြောင့်နှိမ့်ဆက်ညှဉ်းပန်းမှုတွေကြမှာဂျောင်းပိတ်မိနေတယ်လို့အတိတ်ပဲတက်ရောက်တဲ့အကြောင်းဘီကန်ကပြောပါတယ်
။ They are not allowed to transfer employers even if they are being abused.
သူတို့ဟာနှိပ်စက်ညှဉ်းပန်းခံရတယ်ဒါမှမဟုတ်အရင်တော့ကပြောထားတဲ့လှုပ်အားလာစားမရကြဘူးဆိုရင်တော့မှအလုပ်ရှင်တော့ပြောင်းလို့မရပါဘူးမူလကသူတို့ကိုအာမခံပြီးတော့ခေါ်ထားပေးတဲ့အလုပ်ရှင်စီမှာပဲပိတ်မိနေပြီးတော့မလုပ်ချင်လဲလုပ်ချင်လဲလုပ်ဆိုတဲ့အနေအထားမျိုးရောက်နေပါတယ်
ပြပမှာအလုပ်လုပ်ကြတဲ့သူတွေကိုအကာအကွယ်ပေးဖို့ဆိုတာအင်ရှင်တနိုင်ငံတည်းမှာတင်တာဝန်ရှိတာမဟုတ်တဲ့အကြောင်းကျွန်းစနစ်ပပျောက်ရေးနိုင်ငံတကာအဖွဲ့ Anti Slavery International ကအော်ဒရီ ဂစ်ရှောင်းကပြောပါတယ်ဌာနေရင်တိုင်းပြည်တွေအနေနဲ့လဲကိုယ်နိုင်ငံကအလုပ်သမားတွေကိုလူလိန်ပွဲစားတွေရဲ့ဖြားယောင်းသွေးဆောင်မှုကနေပို့ပြီးတော့အကာအကွယ်ပေးဖို့နောက်ပြီးနိုင်ငံရချားမှာအလုပ်လုပ်မယ်ဆိုရင်လဲဖြစ်နိုင်ခြေရှိတဲ့အခြေအနေတွေအားလုံးကိုကြိုတင်အသိပေးမှုတွေလုပ်ဖို့လိုအပ်တဲ့အကြောင်းပြောပါတယ်။ကမ္ဘာနေရာဒေသအသီးသီးမှာရှိတဲ့အိမ်အခုအလုပ်သမားတွေဟာအခုလိုနှိပ်စက်ညှဉ်းပန်းမှုတွေကိုခံနေရနိုင်ပါတယ်လို့လဲသူကပြောပါတယ်။ဖိလစ်ပိုင်၊ Indonesia, India, Bangladesh, သီရိလင်္ကာ၊ Nepal နဲ့ Ethiopia လိုနိုင်ငံတွေကအလုပ်သမားပေါင်းအနည်းဆုံး 34,600 ဟာ UAE မှာအိမ်တွင်းအလုပ်သမားအဖြစ်အလုပ်လုပ်နေကြတယ်လို့ HRW ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ကန်တန်ရဲ့တောက်ကြနေမနေ့ပိုင်းအစည်းအဝေးတွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ချင်းပြည်နယ်မှာတိုင်းရင်းသားဘာသာစကားနဲ့ထုတ်ဝေနေတဲ့ Hakka Post နဲ့ Flan Post သတင်းစာနှစ်ဆောင်ကိုပြည်နယ်အစိုးရကထုတ်ဝေခွင့်ပိတ်ပင်ထားတဲ့အပေါ်မှာကန့်ကွက်သွားမှာဖြစ်တဲ့အကြောင်းချင်းအမျိုးသားပါတီခေါင်းဆောင်တွေကပြောပါတယ်။ပြည်နယ်အစိုးရအနေနဲ့ကတော့နိုင်ငံတော်ရဲ့မူဝါဒအတိုင်းတရားဝင်ထုတ်ဝေခွင့်ရှိမှသာသတင်းစာဆောင်တွေကိုထုတ်ဝေကြဖို့ပြောနေပေမဲ့လက်ရှိချင်းမီဒီယာတွေအနေနဲ့သတင်းစာကြားနဲ့မှတ်ပုံတင်တဲ့ကိစ္စတွေမှာအခက်အခဲတွေကြုံနေရတယ်လို့လည်းထုတ်ဝေသူတွေကပြောပါတယ်။ဘလို့အခက်အခဲမျိုးတွေပါလဲဆိုတာထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။သတင်းစာကြားနဲ့မှတ်ပုံတင်ခြင်းကိစ္စရပ်တွေစိုင်းငံ့ထားတဲ့ကာလမှာချင်းပြည်နယ်အစိုးရကနေချင်းသတင်းစာဆောင်တွေကိုပိတ်ပင်တဲ့ကိစ္စရပ်တွေပေါ်ကန့်ကွက်သွားမယ်လို့ချင်းမျိုးရပါတီသွင်းမှုဆလိုင်းကျဲဦးဖစ်ထောင်ကအခုလိုပြောပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်ဆိုရကိုယ်လည်းပဲပါပို့ပြီးတော့ပတ်သက်ကြောင်းပေါ့လေ local media တွေကိုသူတို့အားပေးတဲ့အပိုင်းကိုချင်းပြည်နယ်ဆိုရကနေပြီးတော့ပိတ်ပင်တားဆီးတဲ့ဟာကချင်းပါပေတဲ့ဂျင်းကျဲမှုနဲ့ချင်း media ကိုချင်းနေရရောက်တဲ့ဆိုပြီးတော့ကျွန်တော်ကအဲ့ဒါကိုချင်းပြည်နယ်ဆိုရကိုကျွန်တော်ကူးကူးရှိပါတယ်ခုသူတို့ရဲ့နော် media registration တွေတော့တိုင်းငံထားတဲ့ကာလတွေလောက်လို့မရတဲ့ကာလတွေဖြစ်နေတဲ့ချိန်မှာသူတို့ပိတ်ပင်နေတဲ့ဟာက
အောက်တိုဘာလ24ရက်နေ့မှာစပြီးကျင်းပမယ်ချင်းမျိုးရပါတီရဲ့အစည်းအဝေးကနေကန့်ကွက်လွှာကိုထုတ်ပြန်သွားမယ်လို့လဲဆလိုင်းကျဲဦးဖီထောင်ကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကဟာခါမျိုးခြေဆိုင်လိုင်ဘာရာစကားနဲ့ထုတ်ဝေနေတဲ့ဟာခါပို့သတင်းစာနဲ့အောက်တိုဘာလတတိယပတ်မှာဖလန်းမျိုးခြေဆိုင်လိုင်ဆိုးဘာရာနဲ့ထုတ်ဝေနေတဲ့ဖလန်းပို့သတင်းစာကိုတရားဝင်မှတ်ပုံတင်မရရှိဘဲနဲ့သတင်းစာဆက်မထုတ်ဘူးပြည်နယ်အစိုးရကနေပိတ်ပင်ခဲ့ပါတယ်။ချင်းပြည်နယ်ဟာလမ်းပန်းဆက်တွေရေခဲခဲပြီးဖွံ့ဖြိုးမှုအားနည်းနေတဲ့အတွက်သတင်းစီးဆင်းမှုမြန်ဆန်အောင်နဲ့သတင်းတွေကိုတိုင်းနာပါတာတွေနဲ့ထုတ်ဝေဖန်ဖြူးနိုင်ဖို့ကြိုးစားအားထုတ်နေတဲ့အချိန်မှာချင်းပြည်နယ်အစိုးရအနေနဲ့အခုလိုထုတ်ဝေခွင့်ပိတ်ပင်တာကိုကန့်ကွက်တယ်လို့လည်းချင်းမျိုးရပါတီသွင်းမှုဆလိုင်းကျဲဦးဖီထောင်ကပြောပါတယ်။ချင်းပြည်နယ်အစိုးရအနေနဲ့ကတော့ပြည်ထောင်စုရဲ့မူအတိုင်းတရားဝင်သတင်းစာကြားနဲ့ထုတ်ဝေခွင့်ရှိမှသာသတင်းစာဆောင်တွေကိုထုတ်ဝေကြဖို့လိုတယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဒေါက်တာဗန်းမောင်ကနေပြောပါတယ်။
ကျားကပြည်တော်စုရဲ့မူဖြစ်တယ်။ဒီကြားတိုင်းနဲ့ပြည်နယ်ဒီမှာလည်းဒီအတိုင်းမလုပ်နေကြပဲ။ဒီထုတ်ဝေခွင့်ပါညာမူဒီဖေးရှင်းကဒီအပေါ်ကျလာတာဒီချင်းပြည်နယ်ကူရမယ်လို့မတ်တပ်တဲ့လောက်ကြည့်ပါလေ။ဒီနိုင်ငံလုံးမှာပုံကျေးထားတာကမျိုးတော့ခွင့်ပြုလိုက်တဲ့ဆိုရင်ထုတ်ကြတာပါပဲ
။ထုတ်ဝေမှုပိတ်ပင်ခြင်းခံခဲ့ရတဲ့ဖလန်ပို့သတင်းစာထုတ်ဝေသူကူပန်လျံမုန်းကတော့အရင်ကပဟိုစစ်စာနယ်ဇင်းထုတ်ဝေခွင့်မှတ်ပုံတင်ဌာနတွေမှာမှတ်ပုံတင်သားခြင်းမရှိခဲ့တယ်လို့လက်ရှိစာဆောင်ထုတ်ဝေခွင့်မှတ်ပုံတင်လှုပ်ဆောင်ရမှာလဲအခက်တွေ့နေတယ်လို့အခုလိုပြောပါတယ
်မှတ်ပုံတင်ကကျွန်တော်တို့ကပုံမှန်ကျတော့ကျွန်တော်တို့မသွားသေးတာကျွန်တော်လောက်တာလည်းမကြပြေဘူးဟိုလေးလာရောက်ပြီးရှိတယ်ဆိုတော့လေအဲလှုပ်ရင်းထုတ်ရင်းဝင်လည်းပြီးသွားမယ်လို့ကျွန်တော်တို့စရမယ်စီစဉ်ထားတာကျွန်တော်တို့ဒီလိုတက်ပြင်းနေဆိုတာလေမှတ်ပုံတင်ကိုအကြောင်းပြတယ်ဆိုတာတော့အမှန်ပါပဲသူတို့မှလည်းမပါဘူးဒါပေမဲ့တစ်ခုရှိတယ်ဒီမှတ်ပုံတင်ကိုပြင်းနေရတယ်ဒီတိုင်းတော့တောင်းတာကတမှုရတယ်မဟုတ်ဘူးလေအဲသူတို့ကတော့မှတ်ပုံတင်ကိုဒီလိုလုပ်ပေးချင်တယ်ဆိုရင်တော့သူတို့ချက်တော့တစ်ချက်နဲ့ဌာနဆိုင်ကပြီးအလို့တူကြရှိနိုင်တယ်နေလမ်းတော့သူရှင်ပြည့်နေလို့ကျွန်တော်ထင်တယ်ခုတော့လေသူတို့ကမှတ်ပုံတင်ကချက်ခိုင်းပြီးမှကျွန်တော်ကဌာနဆိုင်ကိုကြားတော့လေဌာနဆိုင်ကလည်းဘာမှလည်းလုပ်မပေးနိုင်လို့ဆိုတော့သူတို့ပြောချက်ဖြစ်တာဖြစ်သွားတော့
တရားဝင်သတင်းစာကြားနဲ့ထုတ်ဝေခွင့်မှတ်ပုံတင်ရှိမှသာထုတ်ဝေဖို့ကိုစာနယ်ဇင်းသမားတွေလက်ခံပြီးမဲ့လဲတရားဝင်မှတ်ပုံတင်ခွင့်ရရှိအောင်ပြည်နယ်အစိုးရအနေနဲ့လှုပ်ထုံးလှုပ်နည်းရအကူအညီပေးသင့်တယ်လို့လဲဖလန်ပုတ်သတင်းစာထုတ်ဝေသူကူပန်လျံမုန်းကပြောပါတယ် Baby Jin Kangayare, Haga boat Drinzaha, the Bama Najin Towir, Drinza Pitulu, Palan boat Drinzaha, Nisin Towinid, Drinzale, Pipare, Chimjinema, Kulu, Chim Munesu Parasagane, Towinid, Drinzasa, Nasejoka, Shibare, Tamara Utaise, Uzone, Ayata Suya Tilatama, Drin Miria Lulaque, Atota, Yashi Kevi Mele, Nia Dira the Chumaro, Anna Bindu Bega, Drin Mariopo, Tiasuzu Mudri, Pansi Tongja Mudune, Drinjane, Towiqu, Pepe Mu Pisindule, Shinibade. Chimine Soyanine, Chimine Dwema, Lula Swat, Ren Topo, Yidakwe, Chimbara Sabi, Yinjimu, Pompu Tote on Sangyakwene, Chimpi Durisiga, Ren Lula Swat, Season Quedu, Pebu, Chin the Ren Taltune, Supuadare, Chimiria Kunyagani, Autobala Parma Pama, Tabota, Chinia Chatiagule, Topian Kebare,
Nanko in Pobia Tarava, Kutka, Pojo answer, Madame Yoshengo, Lepi Viazation. Pojonsan, Yoshin Zagago, Pojoya Yapi, Munipi de Natan Sanga, February Lare, my young Tim Piata Naimu, Darwin Shiduri season, Gejabi me, Nanganja, Yoshin Dari, Tolo Durine, Ninaimu by my Asimapi, Pikeraja, Akura, Chami, Tolo Nindoma, Moho Pulo, Pojo Ansan Saga, Pimayi Comedy, Darwin Shidu Uga Piovare, Dijangura, Gunya Wayonga, Piopiava Machine.
Pojonsan ye. Adobati Yoshin Zagago, Pujo Yabi, Mwini, and me, Jabu Dren, Tong Sato, Kung, Baima, Jinsin Gazarawa. Time, let me mark a Kari, Jonarajau, a Chami, Yundin, Piatan, and Noma, Hugulo, Bujo, Yoshin Zagab, Chimoy, comedy went to Upitu. Hada the U sound writer, Utu Rako, Uzaganaga, Piovari.
General Yamelumana, no Jadare, Gipasa Yarelu, Winkam, and Kisabe.
ဘူဂျိုရဲ့နှစ်တရာပြည့်မွေးနေ့မှာဖေဗရူလာ၃ရက်2035မှာကျွန်တော်တို့ဒီဇာတာရုံတင်ပြသနိုင်ဖို့ကတော့မလွယ်တော့ပါဘူး။ဒါပေမဲ့တေးကြတာတခုကတော့ဘူဂျိုအောင်ဆန်းရုပ်ရှင်ကိုတော့ကျွန်တော်တို့တက်တန်းမှာရိုက်ဖြစ်သွားပြီဆိုတာကိုတော့ခုံယူမိပါတယ်ဒါကိုတော့ဘူဂျိုစကားကိုနိုင်ငံခြားဒါရိုက်တာတွေနဲ့ထုတ်ဝေသူတွေကကူညီရိုက်သွားဖို့အရင်ကကန့်လန့်ခဲ့တာပါ။ဂျပန်ပြင်သစ်ဂ season တွေအခုလိုနောက်ကျခဲ့ရတာဖြစ်တယ်လို့ဦးစာကနာကပြောပါတယ
်။ဘာပြဿနာဆက်ဖြစ်တာလဲဆိုတော့သူတို့ကမြင်တဲ့ဘူဂျောင်ဆန်းနဲ့ကျွန်တော်တို့ကမြင်တဲ့ဘူဂျောင်ဆန်းမတူဘူးဖြစ်နေတာ။သူတို့မြင်မှာဘူဂျောင်ဆန်းကလည်းတာမန်လူတယောက်ပဲလို့သူတို့ကထင်တယ်။ကျွန်တော်တို့ကတာမန်လူတယောက်တော့မဟုတ်ဘူး။တာမန်တဲ့ပို့ပြီးထူးခြားတဲ့လူတယောက်။အလူငိုထူးခြားတဲ့လူတယောက်။ရှာမရှာလူတယောက်လို့ကျွန်တော်တို့ဘလို့ပြောသူတို့ကလက်မခံနိုင်ဘူး။ဒီကျွန်တော်တို့ရဲ့ဘူဂျောင်ဆန်းရဲ့ဇလန်းကိုသူတို့ကအခြေခံပြီးတော့အစ်စ်တစ်ခုဖန်တီးပြလိုက်ခြင်းနဲ့စိတ်ကူးသူတို့မှရှိနေတယ်။
ကွေးလွကျတချို့ရှိတာနဲ့ပတ်သက်လို့သူပြောတာက
သူကတော့ဘူမူဂျူကဘူဂျောင်ဆန်ကိုလာခဲ့မယ်လို့ထောင်ထဲကနေမျှော်လင့်နေတဲ့အချိန်မှာဘူဂျောင်ဆန်ရောက်မလာခဲ့ဘူးပေါ့ဒါမျိုးကနေသူကစလိုက်ပြီးတဲ့ခါမှာဂျပန်နေအင်္ဂလိပ်တွေကဘူဂျောင်ဆန်ကိုမလုပ်ချင်ဘဲနဲ့ပမာပမာကြီးမချစ်ဘဲနဲ့လုပ်ချင်သွားတယ်ဆိုတဲ့အပေါက်မျိုးကိုသူကဇလန်းကိုဟိုအဲ့လို crossing ရိုက်ပြီးတော့ဖန်တီးခြင်းတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကလက်မခံနိုင်ပါဘူးလို့ဘာကြောင့်လဲဆိုတော့ဘူဂျောင်ဆန်းကိုဂလိုဥဆိုးလုတ်ကြံတာမှန်ပါတယ်တိုးတော့ဘူဂျောင်ဆန်းကိုဂလိုဥဆိုးလုတ်ကြံမိမယ်ဒါအင်္ဂလိပ်ကနောက်ကွယ်ကနေပြီးတော့အကြီးကျယ်ကျိုးကိုင်စီစဉ်ပေးခဲ့တာပဲဒါတို့တော့ကျွန်တော်တို့ကရုပ်ရှင်ထဲမှာတော့ပေါ်ပြဖို့လိုအပ်ပါတယ်လို့ဆိုပြီးတော့ကျွန်တော်တို့ဖြစ်လာရတာကနေအခြေအနေကိုရောက်သွားပြီးတော့သွားပြီးငါတို့ကဘူဂျောင်ဆန်းရုပ်ရှင်ဒီတစ်သက်မှမရိုက်ဖြစ်တော့ပါဘူးဆိုတဲ့အဆင့်ကိုကျွန်တော်တို့ရောက်သွားတယ
်ဘူဂျောင်ဆန်းကားကိုအီယာဝတီတိုင်းမှာပြီးခဲ့တဲ့အောက်တိုဘာ22ရက်နေ့ကစတင်ရိုက်ကူးခဲ့တာဖြစ်ပြီးကိုဝန်ဆောင်တဲ့ဒေါခင်ကြီးကိုဘူဂျောင်အွန်ဆန်းကလှေစိတ်ကိုလိုက်ပို့တဲ့ဇက်ဝင်ကန်းနဲ့စတင်ခဲ့တာဖြစ်ပါတယ်။ဘူဂျောင်ဇက်ကားအတွက်ဘူဂျောင်အွန်ဆန်းနေရာမှာကိုကျော်ကျော်မျိုးစုသူကသရုပ်ဆောင်နေပြီးဒေါခင်ကြီးနေရာမှာတော့မတ်ဇာကြီးလင်းကသရုပ်ဆောင်နေတာဖြစ်ပါတယ်။ဒီဇက်ကားကိုမြန်မာဒါရိုက်တာတွေကပဲစူပေါင်းပြီး6လကျော်ကြာရိုက်ကူးသွားမယ်လို့သိရပါတယ်ခင်ဗျာ။
ကိုညာဝဲအောင်ပြောပြသွားတာပါအခုနားဆင်ကြရမှာကတော့ထိုင်းအစုရှယ်ယာကုမ္ပဏီတစ်ခုကိုရာဇဝတ်မှုနှိမ်နင်းရေးအဖွဲ့ကဖမ်းဆီးချိတ်ပိတ်မှုဟာမြန်မာအလုသမားတွေနဲ့ရောဘယ်လိုပတ်သက်မှုရှိနေသလဲဆိုတာသိကြရမှာပါရှင်မြန်မာအလုသမား600ကျော်ရဲ့ငွေကြေးစုစုပေါင်းဘတ်4သန်းကျော်လိမ်လည်မှုနဲ့ထိုင်းနိုင်ငံဘန်ကောက်မြို့ဘန်ဘောရပ်ကွက်အတွင်းကအစုရှယ်ယာကုမ္ပဏီတစ်ခုကိုထိုင်းရာဇဝတ်မှုနှိမ်နင်းရေးအထူးရဲတပ်ဖွဲ့ရုံးနဲ့ထိုင်းစစ်တပ်တို့ပူးပေါင်းပြီးတော့ဖမ်းဆီးခဲ့ပါတယ်။ကုမ္ပဏီကိုချိတ်ပိတ်ပြီးကုမ္ပဏီပိုင်ရှင်ရဲ့သားတဦးနဲ့အတူမြန်မာဝန်ထမ်း15ဦးခန့်ကိုလည်းဖမ်းဆီးထားပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအမာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့တနှစ်ခန့်ကစပြီးမြန်မာလူသမားတွေအနေနဲ့အစုရှယ်ယာဘတ်1000ကျော်ထည့်ဝင်မယ်ဆိုရင်9လမှာဘတ်4000ခွဲရမယ်ဆိုပြီးလိန်လည်ခဲ့တာပါလူဦးရေ3000လောက်ဟာအနည်းဆုံးလူတစ်ဦးကိုအစုရှယ်ယာ2စုကနေ6စုလောက်ထိထည့်ဝင်ကြပါတယ် အစပိုင်းမှာတော့အလုတ်သမား200လောက်ကိုငွေပေးခဲ့ပြီးတဲ့နောက်နောက်ပိုင်းကလူတွေကိုတော့ငွေမပေးဘဲလိန်ညာခဲ့တဲ့အတွက်ထိုင်းစစ်တပ်နဲ့ထိုင်းနိုင်ငံရဲ့ရာဇဝမှုနှိမ်နှင်းရေးရဲတပ်ဖွဲ့တွေပူးပေါင်းပြီးအောက်တိုဘာလ23ရက်နေ့မှာဖမ်းဆီးမှုတွေလုပ်ခဲ့တာပါလာနဲ့ချီကြအလုတ်သမားတွေကိုလိန်လည်နေတဲ့ကုမ္ပဏီကိုအလုတ်သမားတွေအနေနဲ့ရဲစခန်းမှာအမှုဖွင့်တိုင်ကြားဖို့ကြိုးစားခဲ့ပေမဲ့အမှုဖွင့်လို့မရတာကြောင့်ဗုဒ္ဓဘူးနေ့ကတော့အလုတ်သမား600ကျော်ဟာမြန်မာတန်ယုံရှိမှာစုဝေးခဲ့ပါတယ်။နောက်ဆုံးမှာတော့ထိုင်းစစ်တပ်ရဲ့အကူအညီနဲ့အမှုဖွင့်နိုင်ခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်။မြန်မာတန်ယုံကိုသွားတယ်။သွားပြီးတော့မှအဲ့ဒီကနေပြီးတော့စစ်သားတွေကနေပြီးတော့ရာဇဝမှုအထုနေနေတပ်ဖွဲ့ကိုပို့တယ်။ပေါ်တော့အဲ့ဒီကနေပြီးတော့မှတရှင်စစ်သားကိုခေါ်တယ်။စစ်သားတွေကနေပြီးတော့နိုင်20ညငါတို့ဖမ်းပြမယ်လို့ကတိပေးတယ်တကယ်ပဲတည်တယ်။မနေ့7နိုင်ခွဲလောက်မှနေပြီးတော့ရေးတယ်ရင်လာတယ်ပြီးတော့စစ်သားကြီးတွေနဲ့လာတယ်။အဲ့ဒါတနေ့ကောင်စစ်သေးတယ်မင်းမြန်တယ်တထေးကတော့ထပြေးသွားတယ်။တထေးသားကိုဖမ်းမိတယ်မြန်မာဝန်ထမ်း15ရာလောက်ကိုဖမ်းမိတယ်။ခုပစ္စည်းတွေပါတယ်အကောင်လုံးသိမ်းသွားပြီးတော့အခန်းကိုရှိုက်ပိတ်ပြီးတော့ခု၄နိုင်ခွဲမှာအကောင်လုံးပြီးသွားတယ်
။အဲ့ဒီကုမ္ပဏီဟာဘန်ကောက်မြို့ဘန်ပေါ်ရပ်ကွက်မှာအထင်ကရရုံးခန်းနဲ့မြန်မာဝန်ထမ်းတွေငှားပြီးတော့ဖွင့်ထားတာပါ။အစပိုင်းမှာတော့မြန်မာတန်ယုံနဲ့အဝင်ထွက်ရှိတဲ့ပုံစံမျိုးတန်ဝန်ထမ်းတွေနဲ့တွဲရိုက်ထားတဲ့ဓာတ်ပုံတွေကိုကုမ္ပဏီမှာချိတ်ထားပြီးမြန်မာနိုင်ငံသားတွေကိုအယုံသွင်းခဲ့ကြပါတယ်။မြန်မာလူသမားအတော်များများကလည်းငွေစုရှယ်ယာဝန်ထမ်းနဲ့ပတ်သက်လို့အသိပညာအတွေ့အကြုံမရှိဘဲကုမ္ပဏီဝန်ထမ်းတွေရဲ့စီယုံမှုအောက်မှာထိုင်းဘာသာနဲ့ရေးထားတဲ့စာချုပ်တွေကိုလည်းဘာတွေရေးထားမှမသိပဲလက်မှတ်ထိုးတာတွေကိုလုပ်ခဲ့ကြတယ်လို့ဆိုပါတယ်။အစုရှယ်ယာနှစ်ခုဝင်ပြီးလိန်လေခံထားရတဲ့မြန်မာလူသမားတဦးကတော့အခုလိုပြောပါတယ်
။ကျွန်မတို့အစုရှယ်ယာငွေ12,400ထည့်ရပါတယ်။သူကအစလူများများခေါ်လိုက်ပါတယ်။ခေါ်လိုက်ပြီးတော့လူတော်တော်လေးသူအစီအစဉ်နေပေးလိုက်ပါတယ်အယောက်200လောက်ကို။ကိုယ်တငယ်ချင်းနေရတယ်ဆိုတော့ကိုကလည်းရချင်တယ်ပေါ့နော်။ဒီလိုစိတ်ဆန္ဒနဲ့ထည့်လိုက်တဲ့အနောက်မှာလူပေါင်းမနည်းပါဘူးရှင်။အင်းတလားကိုတစ်ခါပုံမှန်ဈေး1,000ဝစီဝယ်ပေးရမယ်လို့ပြောပါတယ်။အဲ့ဒီတစ်ဆောင်ဘုံ၅လဝယ်ပေးပြီးသားလို့ရှင်ကျမတို့၅လပြည့်တဲ့အခါမှာသူက4,000ဝယ်အစုချေရံဝယ်ထုတ်ပေးပါမယ်လို့ပြောပါတယ်မကြီးနောက်ပိုင်းမှာဘာလို့ဖြစ်လာလဲဆိုတော့4လပိုင်းကနေစပြီးတော့ပကံချွေးကိုတလားကို1,290မထည့်မနေရဆိုပြီးတော့ထည့်ခိုင်းပါတယ်သူတို့ရှိမှကျမတို့ပတ်စံနေအစုချေရံဝယ်ထားပြီးပြီဆိုတော့ကျမတို့ပတ်စံလေးတွေထပ်ခါလဲရက်တရနီးနေပြီဆိုတော့ကျမတို့ကထည့်ရတာပေါ့နော်ပကံချွေးကိုအလဲလက်မှတ်တွေကိုသူတို့ဝယ်ခိုင်းတယ်တလားကိုတစ်ဆောင်1,500နှုန်းနဲ့ဝယ်ခိုင်းပါတယ်အလဲလက်မှတ်ကဲစတိတ်လုံးလက်မှတ်ရဲ့အဲ့ဒါနဲ့ကျမတို့ကလည်းအဖြစ်ရလူတွေရထားတာရှိတော့ကျမတို့ထည့်ကြတာပေါ့နော်အခုဆိုရင်ကျမတို့အစုဆယ်ရံငွေတွေကပြေးလို့အပြင်3လတော့ကျော်လာပြီကျမတို့မရပါဘူးရှင
်အလုတ်သမား600ကျော်စီကနေရယူထားတဲ့ငွေကြေးဟာဘတ်ငွေ4တန်းကျော်ရှိတာကြောင့်အလုတ်သမားတွေကတော့သူတို့ငွေတွေပြန်ရရေးအတွက်တရားစွဲဆိုမှုတွေလုပ်သွားမယ်လို့ပြောပါတယ်။တခြားအလုတ်သမားတွေပြောပြတဲ့အထက်မှာတော့ကုမ္ပဏီကစည်းကမ်းထုတ်ပြန်ရမှာအစုရှယ်ယာဝင်တဦးစီကိုစီတပါကင်400ကျော်နဲ့9ပါကင်ဝယ်ခိုင်းပြီးအဲ့ဒီကုမ္ပဏီမှာပဲတပါကင်250နဲ့ပြန်ရောင်းခိုင်းတဲ့ဖြစ်ရပ်တွေမြန်မာပြည်ကစတိတ်ရှိုးတွေယုံသွင်းတဲ့အခါမှာမဝယ်မဖြစ်ဝယ်ရတဲ့လက်မှတ်တွေအစုရှယ်ယာ5စုလောက်ဝင်ထားသူကိုတစုလောက်ထုတ်ပေးပြီးထပ်ဝင်ခိုင်းတာတွေစသဖြင့်ဒါတွေကိုမလုပ်ဘူးဆိုရင်သတ်မှတ်ထားတဲ့5လပြည့်တဲ့အခါမှာဘတ်ငွေ4,000ကျော်ပေးမှမဟုတ်ဘူးဆိုတဲ့စည်းကမ်းချက်တွေကိုချလာတယ်လို့ဆိုပါတယ်အလုတ်သမား3,000လောက်ရှိတဲ့အထက်ကအလုတ်သမား600ကျော်ကတော့သတ်မှတ်ချိန်မှာကုမ္ပဏီကပြောတဲ့အတိုင်းငွေချေးမပေးတဲ့အခါမှာတော့လိန်လည်နေတာကိုသိရှိသွားပြီးအခုလိုမျိုးတိုင်ကြားမှုတွေဖြစ်လာတာပါတချို့လုပ်သမားတွေကတော့လိန်နေတာတွေကိုသိရှိနေပေမဲ့ပထမပေးထားတဲ့ငွေလေးပြန်ရဖို့အတွက်ဒီကနေ့ထိငွေတွေသွားသွင်းနေကြသူတွေလည်းရှိတယ်လို့ဆိုပါရယ်ဒီအမှုဟာထိုင်းနိုင်ငံမှာလူစုလူဝေးစီကနေလိန်လည်မှုအဖြစ်သတ်မှတ်ခဲ့ပြီးထိုင်းရာဇဝမှုနှိမ်နှင်းရေးရဲတပ်ဖွဲ့ကဦးဆောင်ကဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်ပါရယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း